မင်္ဂလာပါခင်ဗျာအခုတော့မမတ်သားသားစကားများစီစဉ်မှာအမေရိကန်သမ္မတကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ပြောတဲ့စကားနဲ့စတင်ကြပါတယ်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေကိုဖိနှိပ်မှုတွေလုပ်နေမယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းလျှောက်လှမ်းနေမှုဟာအောင်မြင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘာရက်အိုဘားမားသတိပေးလိုက်ပါတယ်သမ္မတအိုဘားမားဟာမလေးရှားနိုင်ငံကိုရောက်ရှိစဉ်အတွင်းကွာလာလမ်ပူးမြို့မလေးရှားတက္ကသိုလ်မှာမြန်မာပါဝင်အာဆီယံ10နိုင်ငံကလူငယ်ကိုယ်စားလှယ်တရာကျော်နဲ့တွေ့ဆုံပြီးအာဆီယံအနာဂတ်နဲ့လူငယ်တွေအခမ်းအနားအကြောင်းဆွေးနွေးရမှာအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်
။ In Myanmar right now they're going through a transition after
နောက်နိုင်ငံအခုချိန်မှာအသွင်ကူးပြောင်းရေးကာလကိုဖြတ်သန်းနေရတဲ့အကြောင်းဆယ်စုနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်တဲ့နိုင်ငံရေးစနစ်ကနေဒီမိုကရေစီစနစ်ကိုကူးပြောင်းပြီးအားလုံးကိုလွတ်လပ်ပွင့်လင်းဖို့ကြိုးစားနေကြောင်းဒါဟာအလွန်ရဲဝံ့တဲ့လုပ်ရဖြစ်တဲ့အကြောင်းဒါပေမဲ့တရားမျှတမှုတရားဥပဒေစိုးမိုးရေးဒီမိုကရေစီစံနှုန်းတွေကနေသွေးဖယ်ပြီးဘာသာရေးနဲ့လူမျိုးရေးစရိုက်တွေနိုင်ငံရေးထဲမှာထည့်ဖို့ကြိုးစားလာရင်ပြည်ပခန့်တွေဖြစ်လာနိုင်တဲ့အပြင်တိုင်းပြည်အတွက်မကောင်းတဲ့လမ်းကြောင်းမှားကိုရောက်သွားစေနိုင်တဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်နိုင်ငံတနိုင်ငံမှာအတူရှင်တွဲနေထိုင်ကြသူတွေချင်းချင်းခွဲခြားဆက်ဆံမှုတွေရှိနေမယ်ဆိုရင်အောင်မြင်တဲ့နိုင်ငံတနိုင်ငံဖြစ်လာမှာမဟုတ်ပါဘူးလို့လည်းသတိပေးခဲ့ပါတယ်ဒီတစ်ပတ်မှာနောက်ထပ်ထူးထူးခြားခြားသတိထားမိတဲ့စကားတစ်ခုကတော့သမ္မတဦးသိန်းစိန်လာစင်ရေဒီယိုမိန်ကွန်းတွေကရခိုင်ပြည်နယ်အရေးပြောကြားချက်ဖြစ်ပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့အဖြစ်အပျက်တွေဟာနိုင်ငံကြီးသားတိုင်းအတွက်လက်ခံလို့ဝင်ရနိုင်တဲ့မဖြစ်သင့်တဲ့မဖြစ်ထိုက်တဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ဦးသိန်းစိန်ကမေလ၁ရက်နေ့လာစင်မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်
။ဒီလိုအပြုတ်မှုတွေကိုကျွန်တော်တို့အနေနဲ့လက်သက်မခံဘဲဥပဒေနဲ့ညီအရေးယူမှုများပြုလုပ်နေပါတယ်။ယခုလိုဖြစ်ပေါ်နိုင်ရရှိတဲ့ပြဿနာတွေကိုကြိုတင်ကာကွယ်သွားနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာတစ်ခုကိုအစိုးရအဖွဲ့များနိုင်ငံတကာအဖွဲ့အစည်းများနဲ့အရက်ဖက်လူအဖွဲ့အစည်းများမှကိုယ်စားလှယ်များနဲ့ဖွဲ့စည်းထားပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတဲ့လုပ်ငန်းများကိုပြည်သူများနဲ့တိုင်ပင်ပြီးပုံမူ၍အလေးထားဆောင်ရွက်သွားမှာဖြစ်ပါတယ
်မေလ၁ရက်နေ့ကပဲကြောက်ဖြူမှာကျင်းပတဲ့ရခိုင်မျိုးသားညီလာခံမှာပြည်တော်စုလွတ်တော်နာယကသုရဦးရှိမန်းက2008ဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်ကိုယ်စားလှယ်အားလုံးနှိပါးကပြင်ဆင်ဖို့လူလားကြတယ်လို့ပြောကြားလိုက်ပါတယ်မေလာတရနေ့ကကြောက်ဖြူမှာပြုလုပ်တဲ့ရခိုင်မျိုးသားညီလာခံပိတ်ပွဲမှာသူတော်ဦးရှိမန်းက2008ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအတွက်နိုင်ငံသားများနှီးတူလွတ်တော်ကိုယ်စားလှယ်တွေကပါလူလားတဲ့အကြောင်းမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ Federal Democracy စနစ်ကိုကျင့်သုံးရမှာဖြစ်ကြောင်းပြည်အောင်စုလွတ်တော်နာယကကပြောကြားပါတယ
်ကျွန်တော်နိုင်ငံနဲ့တိုင်ရောနှီးတူရှိတော့
စစ်မှန်တဲ့နိုင်ငံရေးတွဲဆုံဆွေးနွေးမှုမျိုးဆိုတာလွတ်လွတ်လပ်လပ်နဲ့တန်းတူညီမျှဖြစ်ဖို့လိုတယ်လို့မွန်ပြည်သက်ပါတီခေါင်းဆောင်နဲ့တနင်္ဂနွေလို့အပြစ်ခတ်ရဲစဲဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကခေါင်းဆောင်တူဖြစ်သူနိုင်ဟန်သာက AB28 ရဲ့နေရာပြောကြားလိုက်ပါတယ်မြန်မာအစိုးရလက်အောက်မှာဝင်ပြီးတော့နိုင်ငံရေးစီရေးရာလက်နက်ချတဲ့ပုံစံမျိုးကိုတိုင်းရင်းသားတွေကအဖြစ်မခံနိုင်ကြဘူးလို့ဦးနိုင်ဟန်သာကပြောပါတယ်
တကယ်ဟိုနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲဆိုတာလူလူလတ်လတ်နဲ့တန်းတူညီမျှအနေထားမျိုးဖြစ်ပေါ်တယ်ကျွန်တော်တို့ကတဖက်သက်ပေါ်ပြန်သူတို့လက်အောက်ထဲမှာဝင်ပြီးတော့မှဒီနိုင်ငံရေးရလက်နဲ့ချလိုက်ရတဲ့ပုံစံမျိုးစီရေးရလည်းလက်နဲ့အပ်လိုက်ရမယ့်ပုံစံမျိုးဒါဝန်တော့ကျွန်တော်တို့မှာဖြစ်ခံနိုင်မယ်အနေထားမျိုးရှိပြီကြောက်ဒါကိုတကယ်အခြေအနေကိုသုံးသပ်ကြည့်ရင်ကျွန်တော်တို့ရဲ့တွေ့ဆုံဆွေးနွေးပွဲအနေထားတော့မကောင်းသေးဘူးလို့ကျွန်တော်ပြောပါမယ်
ဒီဒီမှာထဲမှာထူးထူးခြားခြားမှတ်သားလိုက်မိတဲ့နောက်ထပ်စကားတစ်ခုကတော့တရားဟောခွင့်ပိတ်ပင်ခံရတဲ့အတွက်သက်ဆိုင်ရာသံဃာမဟာနာယကအဖွဲ့ကိုဝေဖန်လိုက်တဲ့ရွှေညဝါဆရာတော်ရဲ့စကားဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းပြည်အေးချမ်းဖို့အမျိုးသားပြန်လည်တည်မြဲဖို့တိုင်းရင်းသားစည်းလုံးညီညွတ်ဖို့တရားဥပဒေစိုးမိုးဖို့ဟောပြောနေတဲ့သူကိုတရားဟောခွင့်ပိတ်ပင်ပြီးတိုင်းပြည်မငြိမ်သက်အောင်စည်းလုံးညီညွတ်မှုပြိုကွဲအောင်ဟောပြောနေသူတွေကိုတော့လွတ်လွတ်လပ်လပ်ဟောပြောခွင့်ပေးထားတယ်လို့ရွှေညဝါဆရာတော်ကဝေဖန်လိုက်ပါတယ်။
အမျိုးသားအာရအတွက်မှန်ကန်တဲ့လမ်းကြောင်းပေါ်ကရှောက်တော့ဉာဏ်ကြီးတွေထက်ပေးနေတဲ့ဘုန်းကြီးကိုဘာမှမလုပ်တဲ့ဘုန်းကြီးတွေကတားတယ်။တဲနာစီလုံးရင်ရင်နဲ့ဒေသရေးနဲ့အမျိုးသားပြန်လည်တည်ပြရေးတွေကိုပြုတ်ပွဲအောင်ဒီမိုကရေစီမရအောင်ဒေါက်တာသူကြီးကိုမဲမပေးနဲ့ဦးလေးကိုမဲပေးဒီလိုဘုန်းကြီးတွေကတော့မတိကျုံကြည့်ပြီးတော့ရက်ွက်ကြည့်ပြီးတော့အသာလေးလွတ်ပေးထားတယ်။မကြောက်ရအောင်ဆောင်းတယ်။တိုင်းကြီးကစိတ်စိတ်မောမောခွဲပေါ်အောင်ဟောကြောင်းနေတဲ့ကိုတော်ကြီးကတော့လွတ်ပေးထားတယ်။အဲဒီကိုစုစုစည်းစည်းညီညီလုံးလုံးနဲ့စည်စည်းလုံးလုံးနဲ့ကြွားဖို့ဟောနေတဲ့ဘုန်းကြီးကတော့တိုက်ပိတ်တယ်။တို့ဘမကြီးမှဒီလိုဘောရထွက်တာဒီတဏှာပဲရှိတယ်။
အခုတော့မမသားသားစကားများစီစဉ်ရတော့ဒီလောက်ပါပဲခင်ဗျာ။ကြည့်ရှုနားစင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။